ရုရှားရဲ့စစ်ရေးချိန်ချောက်မှုတွေဟာရုပ်တရက်အားဖြင့်ကြောက်မက်စရာမကောင်းလှပေမဲ့ပြည်ပကဖြစ်နိုင်တဲ့အလားအလာကိုတိုးမြင့်လာစေတယ်လို့သုံးသပ်သူတွေကဆိုပါတယ်။လေရင်ပစ်ချတာတွေ၊ကြားပြန့်ဟန်တာတာတွေ၊လက်နက်အင်အားတိစောက်မှုတွေကြောင့်ပြဿနာကြီးထွားလာနိုင်တယ်လို့တွက်ဆနေကြတာပါ။ VOA သတင်းတော်ဒန်နီယယ်ရှော့ဖ်မော်စကိုမြို့ကနေပေးပို့တဲ့သတင်းကိုဦးကျော်စံတကပြောပြမှာပါ
။ဒီလအတွင်းမှာပဲဗော်တိတ်ပင်လယ်ပြင်ပေါ်မှာလေရင်ချင်းအနိကတိလွယ်ခဲ့တာတွေစီးရမှာရုရှားမဟာမိတ်လေရင်ကိုအမေရိကန်ပစ်ချခဲ့တာတွေကြောင့်ရုရှားနဲ့အမေရိကန်ထိတိုက်တွေ့မှုတွေဟာမတော်တဆဖြစ်တယ်လို့ဆိုနိုင်သည့်တိုင်အောင်ရုပ်တရက်ထိမနိုင်သိမရဖြစ်သွားနိုင်တယ်လို့ကာကွယ်ရေးအခက်အခဲတွေဟာဆိုရင်းနေကြတာပါပြီးခဲ့တဲ့တနင်္လာနေ့ကဆိုရင်ရုရှားဂျက်တိုက်လေရင်တစ်စင်းနဲ့အမေရိကန်ထောင်လိုင်းရေးလေရင်တစ်စင်းတို့ဟာ6ပေလောက်အထိနှိကခဲ့ပြီးတော့မှတည်လွယ်သွားခဲ့တာပါရုရှားရဲ့ SU-27 တိုက်လေရင်မှုဟာတမင်အနိကပြန်လာပြီးဖေဖေချာချာထင်းထင်းငယ်ချင်းမရှိဘူးလို့အမေရိကန်စစ်ထံတွေကပြောပြန်လာဆိုပါတယ်ရုရှားကာကွယ်ရေးဝန်ကြီးကတော့အမေရိကန်တို့ရဲ့ RC-135 ထောင်လိုင်းရေးလေရင်ဟာသူတို့တိုက်လေရင်စီကိုတမင်ရန်စပြီးပြန်တန်းခဲ့တာလို့ပြန်ပြောပါတယ်တခြားဖြစ်စဉ်တစ်ခုကတော့ဗိုလ်ဓူနေတို့ကဖြစ်ပါတယ်ရုရှားကာကွယ်ရေးဝန်ကြီးဆာဂီယေစထရိုက်ဂူရဲ့လေရင်မီတူအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ပိုလန်နဲ့လစ်သူရေးနီးယားနိုင်ငံအကြားကာလင်နင်ဂရက်စစ်ခန်းကိုပြန်တန်းနေတော့မှာနေတိုဂျက်တိုက်လေရင်တစ်စင်းဟာအနိကပြန်တန်းခဲ့တယ်လို့ရုရှားဆိုတာဆိုပါတယ်လေရင်တွေဟာတစ်စင်းတစ်စင်းမီတာအနည်းငယ်အထိနီးနီးကပ်ကပ်ပြန်တန်းပြီဆိုရင်အင်ပတန်အန်ရဲ့ကြီးမားလှပေမဲ့ဘော်ဒိတ်ပင်နဲ့တဝိုက်မှာတော့ရုရှားနဲ့အမေရိကန်နှစ်ဖက်အကြားဒီလိုမကြခဏဖြစ်နေကြတယ်လို့စီရေးသုံးဆက်သူကဆိုပါတယ်သို့တော်လည်းပဲဘယ်ဘက်ကမှတကယ်တမ်းတိုက်ချင်တဲ့စိတ်မရှိပါဘူးလို့လည်းသူကဆိုပါတယ်နေတိုအဖွဲ့ဝင်တွေရဲ့လေပိုင်းနက်ကိုရုရှားဝင်ရောက်စူးစမ်းတာဟာ2014တုန်းကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းတွေကိုရုရှားတို့သိမ်းပိုက်ခဲ့ခြင်းကစခဲ့တာဖြစ်ပါတယ်။ယူကရိန်းကခွဲထွက်ပြီးရုရှားနဲ့ပေါင်းကျင်တဲ့ဥစုတွေကိုရုရှားတို့ကကူညီရင်းဒီလိုလုပ်လာကြတာပါ။ရေဇန်နဒရနီပတ်စင်ဂျာနယ်လက်ထောက်အက်ဒီတာစီရီအကက်ခတ်သမားအလက်ဇန္ဒါဂေါ့စ်ကတော့ဒီဖြစ်ရပ်တွေကိုအခုလိုစဉ်းစားပါတယ်။
ကျွန်တော်အမြင်ရတော့ရုရှားနဲ့အနောက်အုပ်စုတို့ဟာစစ်အေးအခြေအနေတည်တည့်ရက်ကိုရောက်ရှိနေပြီဆိုတာရှင်းပါတယ်။စစ်အေးအခြေအနေဆိုတာပြဿနာတရရှိနေပြီဒါကိုတန်တမန်နည်းအရာရောစည်ရင်းနည်းအရာပါဖြေရှင်းလို့မရတဲ့အခြေအနေမျိုးပါလက်ရှိမှာယူကရိန်းအခြေအနေဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကတော့ဒီအပတ်အတွင်းမှာပဲယူကရိန်းအရေးနဲ့ပတ်သက်ပြီးရုရှားအပေါ်မှာတန်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်ခဲ့တယ်လို့ဥရောပသမ္မတကလည်းသူတို့ယခင်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုစက်တန်တိုးခဲ့ပါတယ်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုလည်းသမ္မတထရမ့်နဲ့လာရောက်တွေ့ဆုံပြီးနိုင်ငံအကြမ်းမှာစည်ရင်းမဟာမိတ်စာချုပ်ချုပ်ဆိုမယ်လို့ပြောသွားခဲ့ပါတယ်စီတီဆောက်မှုကိုရုရှားဘက်ကပိုလှုပ်လာနေတာပါနေတိုတို့ရဲ့ရုရှားစစ်ကြီးရဲ့လှုပ်ရကြောင်းအခြေအနေဆိုးရွားလာနေတယ်လို့ရုရှားဘက်ကပြောနေတဲ့သူတို့အနောက်ဖက်နေဆက်တွေမှာစီတီဆောက်မှုတွေပိုလှုပ်လာနေတာဖြစ်ပါတယ်ယခင်ဆိုဗီယက်ပြည်ထောင်စုအဖွဲ့ဝင်တွေဖြစ်ခဲ့ကြတဲ့နိုင်ငံသစ်တွေဟာယူကရိန်းမှာရုရှားတို့လှုပ်ရနောက်ပိုင်းရုရှားအန္တရာယ်ကိုစိုးရိမ်လာနေကြပါတယ်နေတိုကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုးမြှင့်ချထားပါတယ်ဒါပေမဲ့နေတိုရဲ့တိုက်ရင်အားတိုးချထားမှုကရုရှားနဲ့ဆိုင်ရင်သိပ်မများလှဘူးလို့အလက်ဇန္ဒါဂေါ့တ်ကဆိုပါတယ်
။နှစ်ဖက်တပ်တွေလည်းမှာကြားကန်နေဆိုတော့မရှိတော့ပါဘူး။တစ်ဖက်နဲ့တစ်ဖက်ပပင်းတိုးနေကြတာပါ။ဒီအခြေအနေမှာမတော်တဆတစုံတစ်ခုဖြစ်ခဲ့ရင်ပြဿနာကြီးထွားပြီးစစ်ဖြစ်လာနိုင်ပါတယ်။နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတစုံတရာရှိဖို့ဆိုတာအလန့်ဝေးနေပါတယ်။သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ဖက်ခဲ့တယ်ဆိုတဲ့အရှုပ်ရှင်းတွေလည်းရှိနေတော့သမ္မတထရမ့်အနေနဲ့သမ္မတပူတင်ကိုဘယ်တော့မှချဉ်ကပ်လာလိမ့်မယ်မဟုတ်ပါဘူး။
တချိန်တည်းမှာပဲရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ဟာစီးရစစ်ပွဲမှာလည်းနှစ်ဖက်နောက်ွယ်ကပါဝင်နေကြပါတယ်။ရုရှားဟာအီရန်နဲ့အတူအဆက်အစိုးရကိုထောက်ခံနေပြီးအမေရိကန်ကတော့သဘုံတွေကိုပံ့ပိုးနေတာဖြစ်ပါတယ်။နှစ်ဖက်စလုံးကတော့ IS တွေကိုတိုက်နေကြတာပါလို့ဆိုနေကြပါလေ။နှစ်ဖက်ထိတိုက်တွန်းမှုတွေလည်းပဲမကြာခဏရှိနေပါတယ်။ဒီထက်ဝေဟင်မှာထိတိုက်တွန်းမှုဆောင်ကျဉ်ရေးသဘောတူညီမှုကိုရုရှားကနောက်ထပ်တစ်ကြိမ်ဆန့်ကန့်လိုက်ပြန်ပါတယ်။စီးရမှာအမေရိကန်ပြည်ထောင်စုဥဆောင်တဲ့ညွန်ပေါင်းအင်အားစုအပေါ်ရုရှားကချင်းချောက်မှုအများစုဟာတကယ်တော့သိစွင့်စရာမဟုတ်လှဘူးဆိုပေမဲ့နှစ်ဖက်ထိတိုက်ရင်ဆိုင်မှုတွေဖြစ်နိုင်ကြတော့မြင်မလာနေတယ်လို့အလက်ဇန္ဒါဂေါ့စ်ကပြောနေကြပါခင်ဗျာ